မိတ်ဆွေများအားလုံးတာယာပျော်ရှင်သောနေ့တစ်ကိုပိုင်ဆိုင်ကြပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါတယ်။ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါတော်ရဆရာစောထွန်းထွန်းလေးရေးသားထားတဲ့စာရေးသူစိတ်ကြိုက်ဓမ္မယတစာစုများစာအုပ်ထဲကဖြစ်စည်းမှုနဲ့အတူအသက်ရှင်ခြင်းဆိုတဲ့အကြောင်းအရာလေးကိုကောက်နှုတ်ဖော်ပြပေးသွားမှာဖြစ်ပါတယ်။တင်တို့သည်တတိနှင့်ကြည့်ရှုတော်မူသောကြောင့်တင်တို့၌စိုးရင်ခြင်းအမှုရှိသည်များတို့ကိုကိုတော်၌အံ့နံကြလော။ရှင်ပေတရုဩဝါဒစာပထမစာဆောင်ခန်းကြီး9အငယ်9 23ရာစုလူသားကပါဟာဖြစ်စည်းမှုများစွာခံစားနေရတဲ့အချိန်ဖြစ်ပါတယ်။ဖြစ်စည်းမှုကိုခွဲချမ်းစိတ်ဖြာတဲ့အခါမှာအောက်ပါအတိုင်းတွေ့ရှိရပါတယ်။ကာကြီးဖြစ်စည်းမှုကိုဖြစ်ပေါ်စေသောအကြောင်းအရာဖြစ်သည်။ခခွေထိုအကြောင်းအရာကိုအခြေခံ၍ဖြစ်ပေါ်လာသောခံစားမှု။ကငယ်ထိုခံစားမှုအပေါ်ခံစားသူကတုံ့ပြန်မှုပင်ဖြစ်ပါတယ်။ထိုဖြစ်စည်းမှုအကြောင်းအရာထက်ယင်းဖြစ်စည်းမှုကိုခံစားရသူတဦးရဲ့ပြန်လဲတုံ့ပြန်မှုကပို၍အရေးကြီးပါတယ်ဖြစ်စည်းမှုဆိုတာကလူတယောက်ကသူမဖြစ်လို့တာမဖြစ်ချင်တာဒါမှမဟုတ်သူ့စိတ်နဲ့သူ့ခန္ဓာကလက်မခံချင်တာကိုမလွဲမရှောင်တာလက်ခံလိုက်ရတဲ့အတွက်သူ့စိတ်မှာဖြစ်ပေါ်လာတဲ့ခံစားမှုမှန်သမျှဟာဖြစ်စည်းမှုပဲဖြစ်ပါတယ်ဖြစ်စည်းမှုဘာကြောင့်ဖြစ်ပေါ်လာရသလဲကကြီးကဘာကြီးဟာကြီးမားတဲ့အရှိန်အဟုန်ဖြင့်လင်းမြန်စွာတိုးတက်ပြောင်းလဲမှုကြောင့်ဖြစ်သည်ခခွေအခြားသောသူများနှင့်ယဉ်ပေါင်တန်းနေထိုင်လိုမှုကြောင့်ဖြစ်သည်ကငယ်ပိုမိုကြီးမားသောတောင်းဆိုမှုကြောင့်ဖြစ်သည်ကကြီးဘဝတွင်အဝင်အထွက်ဖြစ်ရများကြောင့်ဖြစ်သည်ဥပမာအဝင်ရာထူးတိုးမြင့်ခံရခြင်းကလေးရရှိခြင်းအထွက်ချစ်ခင်သူများတည်ဆုံးခြင်းအလုံးမရက်စဲခံရခြင်းဆေးရုံတက်ရခြင်းရန်သူမျိုး၅ပါးကြောင့်စတာတို့ဖြစ်ပါတယ်ဖြစ်စည်းမှုအမျိုးမျိုးကကြီးလုပ်ငန်းခွင်ကြောင့်ဖြစ်သောဖြစ်စည်းမှုခခွေကိုရေးကိုတာကြောင့်ဖြစ်ရသောဖြစ်စည်းမှုကငယ်မိသားစုအတွင်းဖြစ်ပေါ်လာသည့်ဖြစ်စည်းမှုကကြီးတီးခြားခံစားမှုကြောင့်ဖြစ်ရသောဖြစ်စည်းမှုငှအထွေထွေကိစ္စများကြောင့်ဖြစ်ရသောဖြစ်စည်းမှုဖြစ်စည်းမှုတွေ့ကြုံတဲ့အခါတုံ့ပြန်ပုံအမျိုးမျိုးရှိပါလေကကြီးစိတ်တကြခြင်းစိတ်ပြတ်ခြင်းခခွေအတိတ်ကကံကြောင့်ဖြစ်ပေါ်လာရခြင်းကငယ်ဘုရားသခင်ဤအလိုတော်ကြောင့်ကကြီးဘုရားသခင်ကိုပြန်လည်မေခွန်းထုတ်ခြင်းတို့ပဲဖြစ်ပါတယ်လူဟာအမိဝန်တွေကစတင်ပြီးဖြစ်စည်းမှုကိုခံရပါတယ်ဇနီးမောင်နှံနှူးမှာတဒေသားကိုမလိုခြင်းပဲအခြေအနေကြောင့်လက်ခံလိုက်ရသဖြင့်တဒေသားခမချစ်ချင်းမေတ္တာမခံစားရပဲဖြစ်စည်းမှုနဲ့လူဘဝကိုစတင်ခဲ့ရပါတယ်။နှစ်ကြောင်းမနေခင်အရွယ်ကလေးများကြောင်းမထားခင်အရွယ်မှာမိခင်တို့၏တောက်သုံးခွင့်လုံလောက်စွာမရရှိခြင်းဟာဖြစ်စည်းမှုပဲဖြစ်ပါတယ်။မိခင်နေရာမှာအဖွာသို့မဟုတ်အတော်တာချင်းအိမ်ဖော်များနဲ့အစားထိုးလာကြတယ်။အစာထိုးသူခဏခဏပြောင်းလဲခြင်းဟာကလေးရဲ့ဘဝကိုထိခိုက်စေပါတယ်။မိဘတွေအနေနဲ့ဒီကိစ္စကိုကြိုတင်စီစဉ်ထားသင့်ပါတယ်။ဒီကိစ္စဟာကလေးဘဝတစ်ခုလုံးအတွက်အရေးကြီးဆုံးပဲဖြစ်ပါတယ်။၃ကြောင်းနေတဲ့အရွယ်အရွယ်နဲ့မမျှလောက်အောင်တင်ကြားခံယူရခြင်းပြုလုပ်နေရတဲ့အချိန်ဖြစ်တဲ့ကျောင်းစာပြီးရင်ကျူရှင်ပြေးတက်ရတဲ့အတွက်ကြောင့်ယခုခေတ်ကလေးတွေဟာကစားကွင်းမှာကစားရတဲ့အခွင့်အရေးမရရှိတော့ပါဘူးအဆိုတော်ဆိုင်းတီးဆိုင်ရဲ့ငငယ်ကကလေးဘဝပျော်ပါရန်လွယ်ပါတယ်ဆိုတာယနေ့ခေတ်ကလေးများနဲ့မသက်ဆိုင်တော့လို့လိုပဲဖြစ်ပါတယ်လေးဇေကျော်တက်အရွယ်လူငယ်ဘဝမှာတောင်းဆိုမှုများစွာရှိနေတဲ့အတွက်ကြောင့်ဖြစ်စည်းမှုအများဆုံးခံရတဲ့အချိန်ဖြစ်ပါတယ်။ဆယ်ကျော်သက်အရွယ်ဟာကလေးဘဝကိုကြော်ဖြတ်ပြီးလူငယ်ဘဝကိုစတင်ဖြတ်တန်းချိန်ဖြစ်တဲ့အတွက်ကြောင့်စိတ်လှုပ်ရှားမှုတွေစိတ်ရှုပ်ထွေးမှုတွေဖြစ်ပေါ်နေတဲ့အချိန်ဖြစ်ပါတယ်။ဥပမာအပြူဖော်လူပြူဖော်ဝင်တဲ့အချိန်ရရှိလာတဲ့ဘွဲ့ဒီဂရီနဲ့လုပ်ငန်းခွင်ဝင်ဖို့အခက်အခဲဖြစ်နေခြင်း အိမ်ထောင်ဖက်ရှာဖွေရမှာလဲအချောင်းမျိုးမျိုးကြောင့်တဦးနဲ့တဦးယုံကြည်မှုမရှိခြင်းကုံစေးနှုံးကြောင့်အိမ်ထောင်ကိုဥဆောင်နိုင်တဲ့အရေးချင်းတွေမရှိခြင်းတဦးနဲ့တဦးတန်တရားရှိခြင်းတို့ကြောင့်လူပြိုကြီးအပြိုကြီးဘဝတွေနဲ့အများဆုံးဖြစ်နေရတဲ့အတွက်ကြောင့်ဒီစဉ်းစားစရာအချက်များကဇေကျော်သက်အရွယ်တို့ရဲ့စိတ်နှလုံးသွင်းမှာဖိစီးစရာပဲဖြစ်ပါတယ်။ငါလူလက်ပိုင်းအရွယ်အိမ်ထောင်ကျပြီးကာလမှာမိမိထင်ထားသလိုအိမ်ထောင်တဲ့ဘဝရဲ့မျောလင့်ထားတဲ့အရာတွေမရရှိဘူး။ကလေးယူဖို့နှစ်ဦးနှစ်ဖက်ညှိနှိုင်းနေရခြင်းအမှန်တကယ်ဝင်တဲ့ငွေနဲ့ထွက်တဲ့ငွေမများသခြင်းကလေးရရှိလာတဲ့အခါမှာကလေးတွက်ကုန်ကြစရိတ်ပြုစုပြောထောင်မှုအစဉ်သင့်မဖြစ်ခြင်းဥပမာတငယ်ချင်းရဲ့ဇနီးမိဖွားတဲ့အခါမှာတွားရောက်ဆုတောင်းပေးတဲ့အခါမှာခင်ပွန်းတဲ့တငယ်ချင်းကနှုတ်မုံဖို့ဈေးနှုန်းကျဖို့ဆုတောင်းခိုင်းခြင်းစတာတို့ဖြစ်ပါတယ်6လူကြီးပိုင်းဘဝအငိမ့်စားယူပြီးဖြစ်တဲ့အတွက်ကြောင့်အိမ်မှာလူပိုတဦးလိုပဲခံစားနေရခြင်းအထီးကျန်ခံစားနေရခြင်းသားသမီးတွေရဲ့မျက်နှာကြည့်ပြီးအသက်ရှင်နေရခြင်းလူကြီးဘဝမှာအေးချမ်းသိပ်စိတ်စွာနေပြီးဖျားတရားလုပ်ငန်းမှာပါဝင်လှုပ်ဆောင်ရမယ့်အချိန်ဖြစ်ပေမဲ့လျက်စည်းကဲ့သို့အလွန်ဆော့တော်မြေးများကိုထိမ့်ပေးနေရခြင်းမိမိအသက်အရွယ်အရအမှန်လိုအပ်တဲ့အရာတွေကိုသားသမီးတွေရဲ့အခြေအနေကိုကြည့်ပြီးတောင်းဆိုနေရတော့ကြောင့်လဲလူကြီးဘဝရဲ့နေဝင်ချိန်ဖိစီးမှုများပင်ဖြစ်လာပါတော့တယ်။မချက်လူသည်အမိဝမ်းထဲကပင်ဖိစီးမှုရှိပြီးသားဖြစ်ကြောင်းလက်ခံထားတတ်ဖို့အလွန်အရေးကြီးပါတယ်။နေ့ဖိစီးမှုပြဿနာဟာလူဘဝရဲ့အရေးကြီးသောအစိတ်ပိုင်းတစ်ခုအဖြစ်လက်ခံတတ်ဖို့လိုအပ်ပါတယ်။ယနေ့ပြဿနာဖိစီးမှုကိုတမာတတိရှိစွာတုံ့ပြန်သူတိုင်းမနှက်ဖြန်အတွက်အောင်မြင်မှုသစားပလာဖြစ်ကြောင်းတွေ့ရပါတယ်။ဖိစီးမှုနဲ့ပတ်သက်ပြီးဥပမာလေးတစ်ခုကိုဖော်ပြချင်ပါတယ်။တခါတော့ကလေတိုက်ရဖက်ကိုရွက်နဲ့တက်ခတ်တဲ့လေသင်းဟာသင်္ဘောသားတွေနဲ့အတူပင်လယ်ပြင်ကိုခရီးဖြူတဲ့အခါမှာရက်တတပတ်ကြာတဲ့အခါလေပြင်းမုန်တိုင်းနဲ့ကြုံတွေ့ခဲ့ရပါတယ်။ပြင်းထန်တဲ့လေမုန်တိုင်းကြောင့်မာလိန်မူးကသင်္ဘောသားတဦးကိုရွက်တိုင်ထိတ်ကရွက်ကြိုးကိုတက်ဖြုတ်ခိုင်းပါတယ်။အကယ်၍အချိန်မီတက်မဖြုတ်ဘူးဆိုရင်သင်္ဘောဟာပင်လယ်ကျမ်းပြင်အောက်ကိုနစ်မြုပ်သွားမှာဖြစ်တယ်။သင်္ဘောသားကသူ့ဆရာခိုင်းတဲ့အတိုင်းတက်ဖြုတ်ပြီးပြန်ဆင်းမလို့လှုပ်တဲ့အခါမှာအပေါ်စီးကကြည့်ရဲ့မြင်ကွင်းကြောင့်အောက်ကိုပြတ်မစင်းရဲပဲဖြစ်နေပါတယ်။သူ့တင်ဘောဟာလိုင်းတဘိုးမုန်တိုင်းကြောင့်မြုပ်တော့မဲ့အခြေအနေကိုတွေ့နေရတဲ့အတွက်ကြောင့်ဖြစ်ပါတယ်။ပြန်ဆင်းဖို့သူ့ဆရာကိုအကူအညီတောင်းတဲ့အခါမှာဆရာကမင်းမျက်နှာကိုအောက်ကိုငုံမကြည့်နဲ့အပေါ်ကိုမော့ကြည့်ပြီးပြန်ဆင်းလာပါလို့အကြံပေးလိုက်တဲ့အခါပါအပေါ်ကိုမော့ကြည့်ခဲ့တဲ့အတွက်ကြောင့်တင်ဘောသားဟာကြောက်စရာမြင်ကွင်းကွဲပြောက်သွားပြီးတော့အလွယ်တကူပြန်ဆင်းလာနိုင်ခဲ့တယ်ဆိုတာကိုတွေ့ရပါတယ်ဒီခုနကဖော်ပြသွားတဲ့ဥပမာလေးပုံပြင်ဥပမာလေးလိုပဲလူဘဝဆိုတာကပင်လယ်ပြင်ကိုခရီးပြုတ်နေတဲ့တင်ဘောတစီပဲဖြစ်ပါတယ်ပင်လယ်ပြင်ရဲ့မုန်တိုင်းဖိစီးမှုကိုတစ်ချိန်မကအချိန်ချင်းခံစားရပါတယ်သူကြည့်လဲဖိစီးမှုကိုကိုကိုကြည့်လဲဖိစီးမှုကိုစီကိုစီဖိစီးမှုတွေရှိနေကြပါတယ်ဖိစီးမှုခံရသူအားလုံးကောင်းကင်ကိုမော်ကြည့်မှသာစစ်မှန်တဲ့ငြိမ်သက်ခြင်းကိုကိုယ်တိုင်ခံစားရမှာဖြစ်ပါတယ်ဖိစီးမှုကနေရော့ပါဖို့အကောင်းဆုံးနည်းကတော့လူတိုင်းကယနေ့ဆိုတဲ့တနေ့သာအတွင်းမှာနေထိုင်ရမယ်ဖြစ်ပါတယ်ဖိစီးမှုကိုလေ့လာတဲ့အခါမှာလူတွေအများစုဟာဒီနေ့မနှက်ဖြန်နှောင်လာမဲ့ရက်ပေါင်းများစွာအတွက်စိတ်ပူပန်နေကြလို့ပဲဖြစ်ပါတယ်။ဒီနေ့တနေ့ချင်းစီစဉ်းစားပြီးနေထိုင်သွားမယ်ဆိုရင်နှောင်လာမဲ့ရက်တွေအတွက်ပူပန်စရာမလိုတော့ပါဘူး။ဒါပေမဲ့နှောင်ရည်စိတ်အေးရန်ကြိုတင်ပြင်ဆင်မှုများလည်းရှိနေဖို့လိုတဲ့အတွက်ကြောင့်ကြိုတင်ဆောင်ရွက်စရာတွေကိုကြိုတင်ဆောင်ရွက်ထားရမှာဖြစ်ပေမဲ့ကြိုကြိုတင်တင်မကြောက်မကြနေဖို့လည်းလိုအပ်ပါတယ်။တမာကျန်းစာထဲမှာတော့မနှက်ဖြန်အတွက်မစိုးရိမ်ကြနဲ့နှက်ဖြန်နေသည့်မိမိအဖို့စိုးရိမ်လိမ့်မည်။ဆိုလိုတာကတော့မနှက်ဖြန်ဘာဖြစ်မယ်ဆိုတာကိုကျွန်ုပ်တို့ထိန်းချုပ်နိုင်စွမ်းမရှိပါဘူး။နောင်ရေးကိစ္စတွေကိုကြိုတင်ပြင်ဆင်လှုပ်ဆောင်ရင်းယနေ့ကာလမှာစိတ်ပော့ပါစွာနေထိုင်ဖို့လိုအပ်ပါတယ်။ မနက်ဖြန်အတွက်စိုးရိမ်ပူပန်ကြောင်ကြလွန်ပြီးယနေ့ရဲ့တာယာမှုများစွာကိုမဖြတ်စီပါစေနဲ့ရည်ရွယ်ချက်မရှိဘဲအနာကပ်ကိုစိုးရိမ်နေမဲ့အစားတနေ့တာလှုပ်ဆောင်ရမယ့်တာဝန်ကိုကြေပြွန်စွာလှုပ်ဆောင်သွားရင်ဖြစ်စီမှုနဲ့အတူအသက်ရှင်တတ်အောင်ကြိုးစားဖို့မေတ္တာနဲ့ဝေမျှလိုက်ပါရစေဝန်လေး၍ပင်ပန်းသောသူအပေါင်းတို့ငါထံသို့လာကြလော့ငါသည်ချမ်းသာပေးမည်ရှမတဲခန်းကြီး7အငယ်28ကြာနာသူမိတ်ဆွေများအားလုံးစိတ်ဖြစ်စီမှုမှာရော့ကြပြီးအကောင်းဆုံးအသက်ရှင်နေထိုင်သွားလာနိုင်ကြပါစေလို့ဆန္ဒပြုဆုတောင်းလိုက်ပါတယ်အားလုံးပေါ်မှာဖျားသခင်ကောင်းချီးပေးပါစေ